ကနေဒါနိုင်ငံမှာရောက်ရှိနေတဲ့မြန်မာနိုင်ငံကကာဒီနယ်ဖုန်းတော်ကြီးချားစ်မောင်ဘူဟာကနေဒါလွှတ်တော်အမတ်ကြီးအစိုးရရာရှိနေတဲ့တွေ့ဆုံတဲ့အခါပြည်တွင်းငြိမ်းချမ်းရေးဘာသာအချင်းချင်းကြားချစ်ခင်မှုရှိရေးတို့အဓိကထားပြီးတော့ဆွေးနွေးတင်ပြသွားမယ်လို့ပြောပါတယ်။ကနေဒါကိုရောက်ရှိနေတဲ့မြန်မာနိုင်ငံသားတွေနဲ့လည်းတွေ့ဆုံဖို့ရှိတဲ့ကာဒီနယ်ချားစ်မောင်ဘူကိုကိုယ်စော်ဝင်းနိုင်ငံဆက်သွယ်မေးမြန်းထားပါတယ်။နားဆင်ပါ
။ရိုမန်ကက်သလစ်ဘာသာမှာပိုယဟန်မင်းကြီးရွေးချယ်တင်မြောက်ပိုင်ခွင့်ရှိတဲ့ကာဒီနယ်အပါ20အနက်တပါးအပါဝင်ဖြစ်တဲ့မြန်မာနိုင်ငံကကာဒီနယ်ချားလ်စ်မောင်ဘိုဟာအောက်တိုဘာ16ရက်နေ့ကကနေဒါနိုင်ငံကိုဆက်ရောက်ခဲ့ပြီးတိုရွန်တိုမြို့မှာမြန်မာမိသားစုတွေနဲ့တွေ့ဆုံပြီးဝတ်ပြုဆုတောင်းပွဲကျင်းပခဲ့ပါတယ်။မြန်မာနိုင်ငံမှာဘာသာပေါင်းစုံချစ်ကြည်လှူရှာမှုမှာလူသိများတဲ့ဆရာတော်တစ်ပါးဖြစ်တဲ့ချားလ်စ်မောင်ဘိုကို2015ခုနှစ်မှာပုံဟန်မင်းကြီးဖရန်စစ်ကပထမဆုံးမြန်မာနိုင်ငံသားကာဒီနယ်တူအဖြစ်ခန့်အပ်ခဲ့တာဖြစ်ပါတယ်။ကာဒီနယ်ချားလ်စ်မောင်ဘိုဟာကနေဒါနိုင်ငံမှာရှိနေစဉ်အတွင်းလွှတ်တော်အမတ်တွေအစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံပြီးမြမပြည်တွင်းငြိမ်းချမ်းရေးဘာသာအချင်းချင်းကြားချစ်ခင်မှုရှိရေးစတဲ့ကိစ္စရပ်တွေကိုဆွေးနွေးတင်ပြသွားမယ်လို့ပြောပါတယ
်။ပထမဆုံးပေါ်တော့ဒီတမတော်နဲ့လက်နက်ကင်ဖွဲ့တွေငြိမ်းချမ်းရဖို့ရန်အတွဲအဲ့ဒါကိုနံပါတ်1နေနဲ့ထားတယ်။အဲ့ဒီမှာလည်းပဲဒီ Federal Government ကိုပို့ပြီးတော့ဦးစားပေးအားစိုက်ချဖို့နဲ့ဒီပြန်စားတာတွေမှာမြတ်တာနဲ့ရှိနိုင်ဖို့ရန်အတွက်ပဲသူပဲအရေးကြီးတယ်။အားလုံးကလည်းဒီအစိုးရတစ်ကောလက်နက်ကင်ဖွဲ့တွေကိုဒီဆွေရတက်မတော်လို့ဒါတွေမှာအားလုံးဝိုင်းပူးပေါင်းပြီးတော့လှုပ်ဖို့ရတဲ့ကအထူးပဲအရေးကြီးတယ်ပေါ့အဲဒီကြအနေနဲ့ဆိုလို့ရှိရင်တော့ဒီအပြင်ဘက်မှာတော့ဒီရင်းကြကိစ္စနဲ့ပတ်သက်လို့အထူးပဲပြောနေတယ်ဒါပေမဲ့ဒီဆွေရတင်တော်ဆန်းစုကြည်နေနေရတော့ဒီဟာတွေအားလုံးကိုသိပြီးတော့အာဓမဖိပြီးတော့မလုပ်ပြမဲ့ဘောပဲဝင်ဖန်မှုနဲ့အဲဒီအချိန်ပေးဖို့ပေါ့ဒါတွေကတစ်ချက်တည်းနဲ့ဖြစ်နေတဲ့အမှာအချိန်ပေးပြီးတော့ဒီ step by step တွေ့သူအဲလောလောဖို့ရအတွက်အစီအစဉ်ရှိတယ်ဆိုတာနည်းနည်းဟိုဒီ pressure တိတ်မပြေရနဲ့ obviously ဒီနဲ့သူရဲ့လမ်းတိုင်းမှာအချိန်ပေးနိုင်ဖို့ရအတွက်အရေးကြီးတဲ့အချက်ဖြစ်တယ်ပေါ့ဒီနှစ်ခုအောင်မြင်သွားပြီဆိုလို့ရှိရင်တော့ဒီမှာဒီနဲ့တခြားလိုရတဲ့ကိစ္စတွေ education ပညာရေးကိစ္စတွေဒီနိုင်ငံတော်ရဲ့တိုးဝါဖို့ရတဲ့ကိစ္စတွေပါလေဆက်လက်ပြီးတော့ဆောင်ရွက်ဖို့ရအတွက်လည်းပဲအထူးပဲအရေးကြီးတယ်ပေါ့ဒါအဲ့လိုဆိုရနေနဲ့အမြဲပဲသတိထားအရင်ကမှားမလုပ်ဖို့ပဲနဲ့ဘာသာတိုင်းကိုလူမျိုးတိုင်းလူမျိုးစုတိုင်းကိုသူပြေအဝေးရောက်နေတဲ့လူတွေအားနေတဲ့လူတွေကိုဆွေရနေတဲ့အထူးပဲအားပေးဖို့ပြင်ပြပေးဖို့ရန်အတွက်အရေးကြီးတယ်ဆိုတဲ့ကြောင့်ဆရာတော်အနေနဲ့တော့အားပေးချင်ပါတယ်ပါဒီမှာဒီကိုအားပေးကြဖို့ကူညီကြဖို့ဆိုတဲ့သဘောမျိုးနဲ့ရည်ရချက်နဲ့ပဲဒီကနေဒါရောက်လာခြင်းဖြစ်တယ်ပေါ့နော
်မတူညီတဲ့ဘာသာတရားတွေအခုနောက်ပိုင်းမှာတော့ဒီမွတ်စလင်တွေပေါ်ဖိနှိပ်တယ်ဘာညာဆိုပြီးတော့အဲ့ဒီဟာကတော့တော်တော်လေးအတန်ပိုကျလာတာပေါ့နော်ဒါပေမဲ့တစ်ဖက်မှာခရီးရန်တွေကလည်းတစ်ချိန်တည်းမှာပဲတောက်လျှောက်ပေါ်ပေါ့ဖိနှိပ်ခံနေရတယ်ဆိုတဲ့ဟာလဲဒါအများသိနေတဲ့ကိစ္စပဲဆိုတော့ဒီဘာသာတရားတွေချစ်ချင်ရင်းနှီးမှုရှိအောင်ဒီတူဦးနဲ့တူဦးဘောလူနည်းစုကိုလူများစုကဖိစီးတဲ့ကိစ္စတွေကိုဆရာတော်အနေနဲ့ဘယ်လိုများပြောချင်ပါသလဲအခုဘောမတရားဖြစ်နေတယ်အ
ဲ့ဒီပေါ့နော်အရင်တော့ဖြစ်ခဲ့တာတော့ဒီပေါင်း30 40လောက်ဖြစ်ခဲ့လာတော့အဲမှန်တယ်ပေါ့နော်ဒါပေမဲ့အဲလူငယ်အစိုးရအနေနဲ့ရောဒီသူတပြေခရီးအနေပေါ်မှာတိုက်ရိုက်ညင်ပန်းလေးဆက်တာမျိုးတော့မသိရဘူးနည်းနည်းခွဲခြားမှုတာလေးတော့အများကြီးတွေ့ရပြီဒါပေမဲ့ဒီဟိုရခိုင်ပြည်မှာဖြစ်ပျက်ပြီးနောက်ပိုင်းမှာဘာသာပေါင်းစုံကတော့အစိုးရဘက်ကပေါ့ဒီဘာသာပေါင်းစုံကိုဆွေးနွေးပွဲတွေသဘောတူညီချက်တွေအတွက်အတော်ပဲဒီ interreligious မှာတော့ပဲသူစူးစမ်းနေတဲ့အချက်တွေလည်းပဲဒီကောင်းမှုနဲ့ပေါ့နော်ဒီခုနက positive side ကအချက်တွေလည်းပဲတွေ့ရတယ်ဒါအဲ့ဒီပြင်ပေါ်တော့ဒီအစိုးရအတွက်လည်းဥပမာဆိုလို့ရှိရင်တစ်ဖက်ဆွေးရောက်တဲ့ဟာတွေကဥပမာလိမ္မာပတ်သားတို့ပါလို့ဆိုရင်အစိုးရအတွက်လည်းအနယ်လီနေလည်းပဲဒါတွေကိုအတန်တိုင်းဆုံးရှောင်ရှားပြီးတော့ဒီမစ္စမန်နဲ့သူများပေါ်သူများပေါ်မှာအထူးပဲပေါ့နော်ဒီဝဲသူမျိုးကွဲဘာသာမခွဲခြားပဲနဲ့ညီကောင်မလုံးမလို့ဆက်ဆံမှုရတယ်လည်းအဆွတ်ထားနေတဲ့အထူးပဲအားပေးနေတယ်ဆိုတာဖြစ်တဲ့အခါမှာဒီသွားနေတဲ့လမ်းကြောင်းကအထူးပဲပုံမှုပြီးတော့အဆင်ပြေမယ်လို့ဆရာတော်တွေနဲ့အထူးပဲယုံကြည်ထားပါတယ်နော
်အသက်68နှစ်ရှိပြီဖြစ်တဲ့ကာဒီနယ်ချားလ်စ်မောင်ဘိုဟာရန်ကုန်ရိုမန်ကက်သလစ်ဂိုင်းချုပ်ကြီးအဖြစ်2003ခုနှစ်ကနေစတင်တာဝန်ထမ်းဆောင်ခဲ့ရာက2015ခုနှစ်မှာယဟန်မင်းကြီးအမတ်လို့ခေါ်တဲ့ကာဒီနယ်အဖြစ်ရွေးချယ်တင်မြောက်ခံခဲ့ရတာဖြစ်ပါတယ်။ရိုမန်ကက်သလစ်ဘာသာအတွင်းကာဒီနယ်အပါ20ရှိတဲ့အထက်ကတပါးအဖြစ်ချားလ်စ်မောင်ဘိုကိုရွေးချယ်တင်မြောက်ခဲ့တာလည်းဖြစ်ပါတယ်။ကာဒီနယ်ဖုန်းတော်ကြီးတွေဟာရိုမန်ကက်သလစ်ဘာသာအတွင်းပုပ်ယဟန်မင်းကြီးပြီးရင်အာဏာရှိတဲ့သူတွေဖြစ်ပြီးပုပ်ယဟန်မင်းကြီးကိုမဲပေးရွေးချယ်နိုင်တဲ့သူတွေလည်းဖြစ်ပါတယ်။ကာဒီနယ်ချားလ်စ်မောင်ဘိုဟာကနေဒါနိုင်ငံကနေအခုလကုန်ပိုင်းမှာအမေရိကန်ပြည်ထောင်စုကိုခီးဆက်မှာဖြစ်ပါတယ်ခင်ဗျာ